မနက်ဖြန်မှာကြားရောက်မဲ့အာသာနီနေ့အခမ်းအနားကိုနိုင်ငံတော်အဆင့်ကျင်းပမှာဖြစ်ပြီးတက်မတော်ကာကွယ်ဦးစည်းချုပ်ကိုယ်တိုင်လည်းတက်ရောက်မှာပါ။ဒေါ ng ဆန်းစုကြည်ဟာအရင်တုန်းကတော့မိသားစုဝင်တဦးအနေနဲ့အာသာနီနေ့အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပေမဲ့လို့ဒီနှစ်မှာတော့နိုင်ငံအကြီးအကဲဖြစ်တဲ့တက်ရောက်မှာလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့လက်ထက်မှာကျင်းပမဲ့အာသာနီနေ့အခမ်းအနားတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်မှုပြင်ဆင်နေတဲ့လုံခြုံရေးအခြေအနေအသေးစိတ်ကိုတော့ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
စစ်အစိုးရလက်ထက်မှာကန့်သက်ပေးပင်မှုတွေခံခဲ့ရတဲ့အာဇာနည်နေ့အခမ်းအနားတွေဟာပြီးခဲ့တဲ့သမ္မတဦးသိန်းစင်လက်ထက်မှာတစုံတရာလွတ်လပ်မှုတွေရှိလာခဲ့တယ်လို့ဒီနေ့အနက်ဒီအစိုးရတက်လက်ထက်မှာတော့တနိုင်ငံလုံးအတိုင်းအတာကြဲကြဲပြန့်ပြန့်လှုပ်လာကြမယ်လို့မျှော်လင့်ရပါတယ်။အနက်ဒီပါတီကဦးဆောင်တဲ့အစိုးရတက်လက်ထက်မှာပထမဆုံးအကြိမ်ကြုံတွေ့မဲ့အာဇာနည်နေ့အခမ်းအနားမှာအခုလိုမျိုးလှုပ်ဆောင်နိုင်တာနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလိုပြောပါတယ်
။အကြီးကတော့အခုချိန်မှာ NLD အစိုးရပေါ့အနေနဲ့အစိုးရဥဆောင်ပြီးတော့ဟိုကာတိုင်းနဲ့မတူဘူးဆိုတာဟိုမှာအော်အော်ဆွဲတာလို့ကအစပေါ့နော်။နောက်ခန္ဓာဟိုကြည်စုလူစုကိုဒါတော့မနေ့ကမှကျွန်တော်တွေ့ရမှာအဲလက်ခံခွင့်ပြုတာမျိုးတွေပေါ့။အရင်တော့ကတော့အလေးပြုခွင့်တော့ရတယ်။အကန့်အသတ်တွေများခဲ့တယ်ပေါ့နော်။တိုင်းနဲ့ပြည်နယ်မျိုးနယ်တွေမှာလည်းလွတ်လပ်လာကြအာဏာနည်းလေးကိုကျင်းပနိုင်တယ်။ကျင်းလည်းကျင်းပနေကြတယ်။ဒါသူ့ဆောင်မှုတစ်ခုပဲ။နော်။ဟိုအဖွဲ့ချုပ်အနေနဲ့ကတော့ခိုင်းတိုင်းနဲ့ကျင်းပါတယ်ခွင့်ပြုပြီးဒီစင်မကြီးစီကျွန်တော်တို့မှာတာဝန်ရှိလို့ကျွန်တော်တို့ကျင်းပါတယ်ဒီနေ့ကတော့တရားဝင်ကိုကျင်းပါခွင့်ရတဲ့ဝန်သားတွေရောက်တယ်လို့ပြောချင်တယ
်ဒီနေ့အာဇာနည်နေ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွာကြာဆုံးနေပြီးတော့အာဇာနည်ခေါင်းဆောင်ကြီးတွေကိုအောက်မေ့တင်တာခြင်းအဖြစ်အလံတဝက်လွတ်ထူဖို့နဲ့အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့မနက်7:38မိနစ်မှာလဲအော်အော်ဆွဲဖို့နဲ့မော်တော်ယာဉ်တွေအားလုံးဟွန်းတီးအလေးပြုကြဖို့အစိုးရတစ်ကညွှန်ကြားထားပါတယ်ဒါပြန်ဒီနေ့အာဇာနည်ရဲ့အခမ်းအနားမှာထူးထူးခြားခြားအနေနဲ့တက်မတော်ကကွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်းရန်ကုန်မြို့ကအာဇာနည်ပိန့်ပန်ကိုလာရောက်ဂါရဝပြုမှာဖြစ်ပါတယ်။နိုင်ငံတော်အဆင့်ကျင်းပမဲ့ဒီနေ့အာဇာနည်နေ့အခမ်းအနားမှာလုံခြုံရေးယူတဲ့အပိုင်းနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုံခြုံရေးညွှန်ကြားရေးမှူးရဲမှူးကြီးစောခင်အောင်ကအခုလိုပြောပါတယ်
။သူတို့လည်းကျွန်တော်တို့ရန်ကုန်ဒီအာဇာနည်ကုန်းမှာကတော့အဲလိုနိုင်ငံတော်အဆင့်အခမ်းအနားကျင်းပဖို့ဆိုပြီးကျွန်တော်တို့ဆွေးနွေးထားပါတယ်။အဲ့လိုဆောင်တဲ့ကောင်မလေးကျွန်တော်တို့ရဲ့လူကြီးစီမံချက်အပါတိုင်းပါလေ။ဘိုင်းခွန်ပိုင်းနဲ့ကျွန်တော်တို့လူကြီးဆောင်ချပါလေ
။ဟုတ်ကဲ့ခင်ဗျ။ဆိုရဲတပ်ဖွဲ့အင်အားကတော့အရင်နှစ်တွေကဆက်ဆိုင်ရင်တိုးမြင့်ပြီးတော့ခြားထားလားဘလို့အချိန်ဒီမှာရှိပါလဲခင်ဗျ။အ
ဲရဲတပ်ဖွဲ့အင်အားကတော့သူကြီးတော်မှဒီကြားအဲကတိုးမြင့်ခြားထားတာမရှိပါဘူး။ကျွန်တော်တို့ရခင်မြစ်ကလူပါပဲ။သူ့တစ်ခုပဲရှိပါလေ။ကျွန်တော်တို့ရခင်မြစ်ကတော့ကျွန်တော်တို့ရခင်မြစ်ပြည်သားပေါ့နော်။ဘိုင်းပြည်သားကြီးဆိုရရဲ့အစီအမံနဲ့ဆီစဉ်တဲ့ခါအခုကတော့ကျွန်တော်တို့ကနိုင်ငံတော်အဖြစ်ခန္ဓာကျင်းပတဲ့ပုံစံမျိုးနဲ့နိုင်ငံတော်အဆင့်အမှုကြီးကမှဆောင်ရွက်တာဖြစ်ပါတယ်ခင်ဗျာ။ဒီလိုရဲ့ကျွန်တော်တို့ရန်ကုန်မှာရှိတဲ့ရခင်အင်အားတွေထိုင်ပြီးကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဒါပေမဲ့အထောက်အကူပစ္စည်းတွေကျွန်တော်ပို့ပြီးတော့မှရခင်နှစ်တွေပို့ပြီးတော့မှလုပ်ငန်းအထောက်အကူပစ္စည်းတွေသုံးထားတာရှိပါတယ်ခင်ဗျာ
။ရန်ကုန်နေသားမကတခြားနေမျိုးတွေမှာလည်းအာဇာနည်နေ့အခမ်းအနားတွေကိုတက်တက်ဝင်းဝင်းကျင်းပတော့မှဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းညောင်ရှိမြို့မှာတော့ဗိုလ်ချုပ်အောင်ဆန်းမေကွန်ပြောကြားခဲ့မှုတဲ့ကြောက်တိုင်ခွင့်ရင်ပြင်မှာကျင်းပတော့မှာဖြစ်တယ်လို့ညောင်ရှိမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနေမျိုးကပြောပါတယ
်။ဟိုကျွန်တော်ညောင်ရှိမြို့နယ်ကျတော့ဒီလိုကြီးကြီးကျယ်ကျယ်တခါမလုပ်ခဲ့ဘူးပေါ့။ဘာလို့လဲဆိုတော့အဲဒီကဗိုလ်ချုပ်ကျေးရွာကြောက်တိုင်ခွင့်ကလည်းကျင်းတယ်။ဟိုပန်းခွင့်ချဖို့ကလည်းဦးဆောင်ဦးရက်ကအသိမရှိကြဘူးကြ။အဲ့ဒီစက်ကဒီတနေ့တော့ဒါအားလုံးပါဝင်တဲ့ပါကနေနေ့ပြောင်းကျွန်တော်စူးစမ်းနေတာ။အဲမနေ့ကကျတော့ကျွန်တော်တို့ကမနေ့အာရုံစွန့်ကပ်မယ်။စေနိုင်နဲ့စေမှာတော့အားလုံးစုမယ်ဗျာ။ဆန္ဒဆိုင်ရာတွေပါမယ်၊ကျောင်းတွေပါမယ်၊နိုင်ငံရေးပါတီတွေပါမယ်၊ရပ်ဖက်ဆိုင်အဖွဲ့အစည်းတွေပြည်သူတွေပါပြီးတော့သူပေါင်းအငွေချမယ်၊အော်အော်ဆဲမယ်ဒီစီစဉ်လေးလို့လုပ်ထားပါတယ
်။1948ခုနှစ်ဇူလိုင်လ19ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းအပါဝင်အာဇာနည်ခေါင်းဆောင်ကြီးတွေရန်ကုန်မြို့အတွင်းဝင်များရုံမှာစီဝေးလုပ်နေတုန်းကမတမာသူတွေလက်ထက်ကြောင့်ကြာဆုံးခဲ့ကြရပါတယ်။အဲဒီနောက်မှာတော့အာဇာနည်နေ့အခမ်းအနားတွေကိုနှစ်စဉ်လိုလိုကျင်းပခဲ့ကြပေမဲ့လည်းစစ်စိုးရလက်ထက်မှာအာဇာနည်နေ့အောက်မေ့ဝဲအခမ်းအနားတွေအပေါ်ကန့်သတ်မှုတွေရှိခဲ့ပါတယ်။ NLD အစိုးရအသစ်ကပထမဆုံးကြိမ်ဦးဆောင်ကျင်းပမဲ့ဒီနေ့အာဇာနည်နေ့အခမ်းအနားအတွက်တော့ဒီမတိုင်ခင်ကတည်းကအာဇာနည်ပိတ်မှန်အပါအဝင်ဗိုလ်ချုပ်ပြတိုင်းနဲ့ဝန်ကြီးများရုံးကိုလည်းအကြီးစားပြင်ဆင်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။